နှစ်တစ်နှစ်ရဲ့ဗဏ္ဍာရေးဆိုင်ရာသုံးစွဲမှုဘတ်ဂျက်နှစ်ကိုလာမည့်နှစ်ကနေစတင်ပြီးပြင်ဆင်သတ်မှတ်သွားတော့မယ်လို့ဗဏ္ဍာရေးဝန်ကြီးဌာနကကြေညာလိုက်ပါတယ်။မြန်မာနိုင်ငံမှာလွန်ခဲ့တဲ့နှစ်ပေါင်း90နီးပါးကကျင့်သုံးခဲ့တဲ့အော်တိုဘာလ1ရက်နေ့ကနေနောက်နှစ်စက်တဘာလ30ရက်နေ့ထိကိုနှစ်တစ်နှစ်ရဲ့ဘတ်ဂျက်နှစ်အဖြစ်ပြန်လည်ကျင့်သုံးမှာဖြစ်ပါတယ်။ဒီလိုဘတ်ဂျက်ကာလပြောင်းလဲလိုက်တဲ့အပေါ်စီးပွားရေးလုပ်ငန်းရှင်တွေနဲ့ပညာရှင်တို့ကကြိုးစားပေမဲ့အပြောင်းလဲအတွက်အစိုးရဘက်ကအခုထက်ပိုပြီးတိကျတဲ့ထုတ်ပြန်မှုတွေနဲ့အချိန်ယူပြုလုပ်ဆောင်ရွက်ပေးစီခြင်းတယ်လို့သုံးသပ်ကြပါတယ်။ VOA သတင်းတော့မေခါကတင်ပြမှာပါ
။နှစ်တစ်နှစ်ရဲ့ဗဏ္ဍာရေးဆိုင်ရာသုံးစွဲမှုဘတ်ဂျက်နှစ်ဆိုတာတစ်နှစ်တာဒါမှမဟုတ်12လတာကာလတွေအတွက်အစိုးရကတစ်နှစ်လုံးဝင်ငွေကိုအခြေခံပြီးလာမယ့်နှစ်မှာသုံးငွေဘလောက်သုံးမလဲလူငွေဘလောက်ရှိခဲ့လဲဝင်ငွေဘလောက်ရတယ်လဲဆိုတာကိုသတ်မှတ်တွက်ချက်ရတဲ့ကာလတစ်ခုလည်းဖြစ်ပါတယ်လက်ရှိမှာတော့ဧပြီလ1ရက်နေ့ကနေနောက်နှစ်မတ်လ31ရက်နေ့ထိကိုဘတ်ဂျက်နှစ်အဖြစ်ကျင့်သုံးလာတာကိုပြောင်းလဲဖို့အတွက်ဒီကနေ့ကျင်းပတဲ့ပြည်အောင်စုလွှတ်တော်မှာဗဏ္ဍာရေးဝန်ကြီးဌာနရဲ့ဒုတိယဝန်ကြီးဦးမောင်မောင်ဝင်းကတင်ပြသွားတာဖြစ်ပါတယ
်မြန်မာနိုင်ငံ၏ဗဏ္ဍာရေးနှစ်ကိုတက်ရှိသတ်မှတ်ထားသည့်ဧပြီလ1ရက်နေ့မှမတ်လ31ရက်နေ့အစားအောက်တိုဘာလ1ရက်မှစက်တင်ဘာလ30ရက်ထိဟုပြင်ဆင်သတ်မှတ်ရန်ကိစ္စကိုပြည်ထောင်စုလွှတ်တော်မှအတည်ပြုလက်ခံပေးပါရန်နှင့်အတည်ပြုပါက2018-2019ခုဗဏ္ဍာရေးနှစ်မှစတင်၍ဆောင်ရွက်မည်ဖြစ်ပါကြောင်းရှင်းလင်းတင်ပြပါ
လက်ရှိကျင့်သုံးနေတဲ့စနစ်ဟာအားလည်းရဲ့ရရှိနားတဲ့အချိန်ခါနဲ့ကန့်ညီနေတာကြောင့်လုပ်ငန်းမတွင်ကျဲတဲ့အတွက်ပြောင်းရွှေ့လိုက်ရတာဖြစ်တယ်လို့ဦးမောင်မောင်ဝင်းကပြောပါတယ်
။ရရှိမဲ့အားသာချက်များကတော့တိဆောက်ရေး၊ဝယ်ယူရေးစတဲ့လုပ်ငန်းတွေမှာတစ်ဆက်တည်း၈လခန့်ဝင်လင်းရသည်ရရှိနိုင်ခြင်း။ဗဏ္ဍာရေးနှစ်စတင်ချိန်နဲ့နှစ်တကူရုံးပိတ်ရများတိုက်ဆိုင်နေမှုမရှိတော့ခြင်း။ဝင်လင်းရသည့်အစမှလုပ်ငန်းများအချိန်ယုံဖြင့်ဆောင်ရွက်နိုင်ပြီးဘတ်ဂျက်ကုန်ဆုံးကဏ္ဍမိုးရသည်မှာလုပ်ငန်းများအပြည့်အစုံဆောင်ရွက်နိုင်ခြင်းသုံးလပတ်အလိုက်ဗန္ဒငွေသုံးဆွဲမှုများပုံမူညီညွတ်မျှတလာနိုင်ခြင်းစသည်တို့ဖြစ်ပါလေ။အားနည်းချက်များအနေနဲ့ကတော့အတိအပြုပြဋ္ဌာန်းထားတဲ့ပြည်ထောင်စုရဲ့ဗန္ဒငွေအရာသုံးရေးဆွဲတင်ပြခြင်းဆိုင်ရာဥပဒေမှာပါတဲ့ဘတ်ဂျက်ရေးဆွဲတင်ပြရမယ့်အချိန်စရားများနဲ့မကန့်ညီတော့တဲ့အတွက်ကြောင့်ဒီဥပဒေကိုပြင်ဆင်ဖို့လိုအပ်ပါလေ
။ဘတ်ဂျက်ကာလပြောင်းလဲလိုက်တဲ့အပေါ်စီးပွားရေးလုပ်ငန်းရှင်နဲ့ပညာရှင်တွေကကြိုးစားကြပေမဲ့အပြောင်းအလဲအတွက်အစိုးရဘက်ကဒီထက်ပိုတိကျတဲ့ထုတ်ပြန်မှုနဲ့အချိန်ယူပြုပြင်ပြောင်းလဲတာကိုပြုလုပ်ပေးစီခြင်းကြပါရယ်။သူရဆွစ်ကုမ္ပဏီပိုင်ရှင်တဦးဖြစ်တဲ့ဒေါက်တာအောင်သူရကတော့
ပြင်ဆင်ချိန်ညံ့များရတော့မကောင်းတော့ဘူးနော်။အထူးသဖြင့်ဟိုကျွန်တော်တို့ဘက်ကကြာဒီဟို financial year ပိတ်တယ်ဆိုရင်အဲအဲဒါမှရှိနေ6လရလုံးဝဖြစ်သွားမှလည်းကျွန်တော်တို့ဘက်ကအခုနေပါတင်တဲ့ချိန်ကျလည်းတစ်နှစ်ခွဲစာအဲ့လိုမျိုးဟိုတင်ရမလားဘယ်လိုလုပ်ရမလားဆိုတော့အရင်အင်မရှင်နေဦးပါတော့ကျွန်တော်တို့ဒီအပြောင်းလဲကာလအောင်နောက်ထပ်ဟိုစီးပွားရေးဘက်ကရောကွန်ပျူတာကရောဘလော့ခဲ့မယ်ဆိုတာအားလည်းရနည်းနည်းကြည့်ရပါမယ်။ဟိုရေရှည်မှာတော့လေအဲ့လိုပြောင်းလိုက်တာတော့ဟို impact ကတော့ကောင်းမှလို့ထင်ပါတယ
်။ဒီအပြောင်းလဲကကောင်းတဲ့အပြောင်းလဲတစ်ခုဖြစ်တယ်လို့တုံးတက်လာသူကတော့ဘန်လုပ်ငန်းအကြံပေးဦးရဲမင်းဦးဖြစ်ပါတယ်
။အဲဒီဘက်ကရအပြောင်းလဲတာဒီဆောင်ရေးလုပ်ငန်းတွေအားလုံးတော့ပုံပြီးအဆင်ပြေသွားမယ်။ဒါကကောင်းတာလေပေါ့။စိုးရိမ်တာတစ်ခုပဲ။ကျွန်တော်တို့ပုံမှန်မိုးရင်းကာလကလုပ်ငန်းတွေနည်းနည်းကျက်သေးတဲ့ကာလပေါ့။နိုင်ငံတော်ကဒီဘတ်ဂျက်ခွဲလိုက်တဲ့ဟာကအဲဒီကာလမှာငွေကြီးထွက်လာတာပါပဲ။ဟိုအဲဒီငွေက market ထဲမှာဝင်ပြီးတော့လဲပတ်တဲ့အခါကျတော့အခုဘတ်ဂျက်ကြီးရောင်းလဲတဲ့စီးပွားရေးကောင်းတဲ့လတွေမှာစီးပွားရေးပိုကောင်းသွားတယ်။စီးပွားရေးအေးတဲ့လတွေမှာပုံများအေးသွားမလားဆိုတဲ့စိတ်ပူစာလေးတော့နည်းနည်းရှိတာ။စိုးရိမ်တာနဲ့ခုနကောင်းတာနဲ့ရှင်တော့ကောင်းတာပုံများတယ
်။ဒီအပြောင်းလဲအတွက်ကြုံတွေ့လာနိုင်မဲ့အခက်အခဲနဲ့ပတ်သက်ပြီးဦးရဲမင်းကတော့အခုလိုပြောပြသွားတာ
ပါ။ပထမဆုံးနှစ်ဘတ်ဂျက်ကြီးရောဘဏ္ဍာနဲ့အစည်းအဝေးကိုဖြတ်ကြမှာလေ။ပုံမှန်မတ်လမှာတစ်ခေါက်စည်းရင်းချုပ်ပြီးအေပရီလမှာတင်ရပြီးရင်အဲဒီအေပရီလနေပြီးတော့စက်တဘာကျတော့တက်စည်းရင်းတစ်ခုလောက်ရမှာလား။အခွန်ရှင်းတော့ဘာလို့ဘလို့ရှင်းရမလဲဆိုတော့ရှင်းလင်းပြချင်တာပေါ့
။စီးပွားရေးပညာရှင်တဦးဖြစ်တဲ့ဥခင်မောင်ညိုဘောကဘေးဒါကတော့ဒီပြောင်းလဲမှုကကောင်းတဲ့ပြောင်းလဲခြင်းတစ်ခုလို့သုံးသပ်လိုက်ပါတယ်။
တကယ်ကောင်းမကောင်းဆိုတဲ့ဟာတော့လှုပ်ကြည့်တဲ့ခါကျမှပြောနိုင်မှာပဲ။သိပြောထူးထူးခြားခြားကြီးခက်ခဲတော့မမြင်မိပါဘူး
။ဒီပြင်ဆင်မှုကိုပြည်အောင်စုလွှတ်တော်မှလွှတ်တော်ကိုယ်စားလှယ်တွေကဆွေးနွေးကြအောင်မှဖြစ်တယ်လို့ဆွေးနွေးအတည်ပြုပြီးမှသာပြင်ဆင်သတ်မှတ်သွားမှာဖြစ်ပါတယ်။ပြင်ဆင်မှုကိုလက်မခံရင်တော့မူလရှိရင်းစွဲသတ်မှတ်ထားတဲ့အတိုင်းပဲကျင့်သုံးသွားမှာဖြစ်ပြီးပြင်ဆင်ချက်ကိုလက်ခံနေဆိုရင်တော့လာမယ့်2018ဘဏ္ဍာနှစ်ကနေစတင်ပြီးဒီစနစ်တစ်ကိုပြောင်းလဲကျင့်သုံးသွားမှာဖြစ်ပါတယ်ရှင်။